ချင်းပြည်နယ်ကဖလန်တီတင်တွန်းဆံမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေချိန်မှာအ धिक ဆက်သွယ်လမ်းကြောင်းပိတ်ဆို့နေတာကြောင့်ကုန်စည်နှုန်းအဆမတန်မြင့်တက်နေပါတယ်။ကုန်စည်နှုန်းတက်ပြီးပစ္စည်းတွေပြတ်လပ်လာနေတာကြောင့်ဒေသခံတွေစားတောက်နေထိုင်ရေးအခက်တွေ့နေပါတယ်။ချင်းပြည်နယ်ဘက်ကနောက်ဆုံးသိရတဲ့အခြေအနေတွေကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကော်မတီကပြောပြပေးမှာပါခင်ဗျာ။
ချင်းပြည်နယ်ကဖလန်းမြို့နယ်တီးရိပ်မြို့နယ်နဲ့ကျောဆန်မြို့နယ်တွေမှာဇန်နဝါရီလ10ရက်နေ့ကစလို့ဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲပြင်းထန်လာနေတာပါစီရင်တင်းမလာနေတဲ့အများကုံစီစီးဆင်းရသခိုင်းတိုင်းကလေးမြို့နယ်ချင်းပြည်နယ်ဖလန်းတီးရိပ်ကျောဆန်မြို့နယ်တွေဘက်ကိုသွားတဲ့ကားလမ်းတွေလည်းပိတ်သွားတာဒီကနေ့ဇန်နဝါရီလ18ရက်ဆိုရင်9ရက်ရှိနေပါပြီအသွားလာရပ်ဆိုင်နေတဲ့အတွက်ကုံစီစီးဆင်းမှုပါရပ်တန့်ပြီးတော့ကုံစီတို့နဲ့တီးရိပ်သာမြင့်တက်လာနေတယ်လို့ကျောဆန်မြို့ကန်ကိုစလိုင်းပီတာကပြောပါတယ်
ကုန်စည်တော့တက်နေတယ်အဲ့ဒါတလျာနေတာကျွန်တော်မရဘူးဆိုတော့ကုန်စည်တော့တက်နေတယ်ပါတရားငါးပေါင်းကျော်တော်ရှိတယ်အဲ့ဒါသုံးပေါင်းပေါ့တကယ်ဆိုပေါ့ညာဥပဒေနဲ့ဒီဟောင်းစစ်တုံးစီရတကလာကချစ်ထောင်တက်တော့မှအခု
စကိုင်းတိုင်းဘက်ကနေချင်းပြည်နယ်ဖလန်းတွန်းဆန်တီးရိပ်ဘက်ကိုကုန်စည်တွေအဓိကဝင်ရောက်တဲ့ကားလမ်းပိတ်နေတာရက်ကြစီလာမယ်ဆိုရင်ဒေသခံတွေအတွက်အခက်အခဲရှိလာမယ်လို့တီးရိပ်မျိုးကန်သူကပြောပါတယ်
အခုတော့မှဒီလမ်းဆိုင်လောက်ပြည့်တဲ့အခြေအနေမျိုးမှာဘယ်လိုဖြစ်လဲဆိုမယ်ဆိုတော့ဒီဇမားရဲ့အတွက်ပြည်သူစိတ်မတူရောဒီအကြောင်းမျိုးကြောင့်ပေါ့နော်ဇမားကြောင့်ဖေးသွားနေတဲ့ပြည်သူတွေကသူရဲ့ရက်ကိုပြန်မလာကြဘူ
းဒီလိုမျိုးနဲ့အခြားဒေသတွေမှာဒေသခံပြည်သူတွေအနေနဲ့အစာရိတ်ခါတွေကိုကြိုတင်တူလောင်ထားကြဖို့နဲ့ကွန်ဘူးတန်ရောင်းဝယ်သူတွေအနေနဲ့ပုံမှန်ဈေးတိုင်းလာရောင်းချဖို့ဒေသခံပြည်သူကော်မတီတက် People Defense Army ကလည်းအသိပေးကြေညာထားပါတယ်အင်းအားအများပြားနဲ့ကလေးမျိုးကနေချင်းပြည်နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကဒေသပြင်တိုက်ပွဲဖြစ်ပွားနေပါလေ။ဇန်နဝါရီလ15ရက်နေ့ကနေဒီကနေ့18ရက်နေ့အထိဖလန်းမျိုးနယ်ဘက်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုလည်းချင်းမျိုးသားကာကွယ်ရေး CNDF ကဖွဲ့တာဝန်ရှိသူတွေကအခုလိုပြောပါရယ်
။မနေ့ပိုင်းဒီနေ့မှာရှင်လာတော့အဲ့ချင်းကနေတိုက်ပွဲတစ်ခါဖြစ်နေတယ်။အဲ့ဒါလာပြီးဒီတော့မှာသူတစ်ခါပြန်ဖြစ်တော့သူတစ်ခါဆက်ရောက်ကြတယ်လို့ပြောတယ်။ကျွန်တော်တို့တစ်စားတော့တယောက်တရားလက်နဲ့ကြည့်တယ်ရရတာပါတော့ဆင်းရဲရမြင့်မှာသူတို့ကအဲ့ဒီဆင်းရဲရမြင့်မနဲ့ခုနိုင်လာတယ်ကျွန်တော်စိတ်ပုံဖြစ်တယ်အဲ့ဒီမှာတယောက်ကြတယ်လို့
25ရင်းနေ့ကနေ18ရင်းနေ့အထိစစ်ကောင်စီတပ်နဲ့ချင်းကဝေးပူပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကထိခိုက်မှုရှိနေတယ်လို့ CNDF အဖွဲ့တာဝန်ရှိသူကပြောပေမဲ့လည်းတိကျအတည်မပြုနိုင်သေးပါဘူးဒီလိုမျိုးနဲ့တိုင်းငင်းကြီးွာနဲ့ဟိစင်ကြီးွာနာမှာဇန်နဝါရီလ15ရက်နေ့ကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေနဲ့တိုက်ခတ်ခဲ့တယ်လို့ချင်းမျိုးသားကာကွယ်ရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်စစ်ကောင်စီကြောင်းကဗိုလ်ချုပ်ကွန်မန်ဒိုကတော့ဒီလိုမျိုးနဲ့တိုင်းငင်းလမ်းစုံဘက်မှာတိုက်ပွဲဖြစ်ပွားတာမစားသေးဘူးလို့ပြောပါတယ
်ဒီမနေ့တော့မသိဘူးမနေ့ကတော့ကျွန်တော်မနေ့10နာရီတောက်မှာတော့အဲ့ဒီအလားပြက်ဘက်မှာတော့ကျွန်တော်တကားပေါ့ဖားတရားမြောက်ဖက်မိသားလေးယောက်လောက်မှာနေနေလုံးလေးဆောင်ရနေတဲ့စစ်ကြောင်းတော့ဒီရီးယားမိခင်အကျမ်းပဲ80လောက်ကပြစ်ခတ်ခဲ့တာရှိတယ်။ကျွန်တော်တို့စီကတော့ဒဏ်ရာရတဲ့စစ်ပြီးအချို့ရှိပါတယ်။ဟိုဘက်ကတော့ကျွန်တော်လက်နဲ့တချို့ရလိုက်တာရှိပါတယ်
။တုံးစံလို့လည်းမှာတော့လက်ရှိတိုက်ပွဲတွေညင်သက်နေပေမဲ့ဇန်နဝါရီလ13ရက်နေ့မနေ့ပိုင်းကချင်းပူပေါင်းတပ်ဖွဲ့တွေနဲ့အိန္ဒိယနိုင်ငံမနီပေါ်ပြည်နယ်နယ်စပ်အခြေပြုခွဲထွက်ရေးကတဲတပုံတပ်ဖွဲ့တို့စဲနံကြီးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြပါတယ်။ချင်းပြည်နယ်ဖလန်းတီးရိပ်တွန်းဆံမြို့နယ်ဘက်မှာချင်းပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကလေး PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ချင်းမျိုးသားတပ်ဦး CNF PDF ဇိုလန် CDM ဆိုင်နီဇိုဂမ်အမီစတဲ့ပူပေါင်းတပ်ဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲတွေဖြစ်ပွားနေတာပါလက်ရှိတီးရိပ်တွန်းဆံဖလန်းမြို့နယ်ဘက်မှာတိုက်ပွဲဖြစ်နေတဲ့နေရာတွေမှာရွာသား2000ကျော်လောက်စစ်ပီးလို့ရမှာထွက်ပြေးထိုင်ဆောင်နေကြပါတယ်